ုတန်းဆုနဲ့ဆရာတော်ဆုထွန်ဒီဝီနဲ့အခုလိုမျိုးပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်မိကွန်းတစ်ခုကိုဆရာဦးတန်းဆိုးရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်အဲ့ဒါကတော့ဒီလက်ရှိကတော့ဟာလာဒီလက်ရှိအနာယူထားတဲ့နဆကပေါ့လေနဆကအနေနဲ့ကတိုင်းပြည်မှာစီးပွားရေးကောင်းမွန်မှာစီးပွားရေးလုပ်ငန်းတွေကောင်းကောင်းလည်ပတ်နိုင်မှာပြောရရင်တော့စီးပွားရေးအခြေအနေကောင်းမှပဲဥချိုရီလမ်းကြောင်းကလည်းပို့ပြီးတော့ဆင်ပြေမယ်ဆိုတာသူတို့ကိုယ်တိုင်လည်းသဘောပေါက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဆိုအဲ့လိုမျိုးစီးပွားရေးလုပ်ငန်းတွေပို့ပြီးတော့အဆင်ပြေဖို့စီးပွားရေးပို့ပြီးတော့ကောင်းလာဖို့ပေါ့နော်။နဆကဘက်ကနေပြီးတော့ဘလို့များချင်းကက်ပြောဆိုလုပ်ကန်နေတာရှိတယ်လို့တောက်တန်းဆိုတိထားပါလေခင်ဗျ။
ကျွန်တော်တို့ကချင်းကက်ပြောဆိုတာမျိုးတော့မရှိပါဘူး။မရှိကျွန်တော်တို့လည်းပဲတော့မရှိဘူးပေါ့နော်။ဒါပေမဲ့ဒီစီးပွားရေးကတော့ချိန်ကတော့အာလုံးပြည့်တဲ့အချိန်တော်တော်ဆူဆူပါပါဖြစ်နေတာမျိုးတွေကြုံရတယ်เนาะအခုလက်ရှိကျွန်တော်မြင်ရတာကတော့ recovery plan လုပ်နေတဲ့အခါမှာဒီ asset ကိုချင်းငွေကိစ္စမျိုးတွေဖြန်ပြီးတယ်လို့နောက်ပြီးတော့ FDI လာဖို့ဆွဲဆောင်တယ်လို့ကုန်သွယ်မှုလုပ်ငန်းတွေပြောင်းစူးစမ်းနေတယ်အဲဒီအားလောက်တော့ကြားနေသိနေရတယ်ပေါ့နော်အဲ့ဒီတော့ပဲကြားပါသေးတယ်တကယ်ကတော့ပြင်မာတော့ဒီစီးပွားရေးကြံခံရတဲ့လူတို့မြန်မာရှိဘလောက်တိုင်းတာကြီးကုစားမှုအစီအစဉ်ကြီးရတယ်လဲဆိုတော့ကျွန်တော်မသိရအောင်ပါเนาะကျွန်တော်လည်း
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတော့ဟိုဆရာတော်ဆိုတော့တော့ကိုယ်တိုင်လေးလုပ်ငန်းရှင်ဖြစ်တယ်ဆရာတို့ပြည်တွင်းလုပ်ငန်းရှင်တွေကိုရောအဲ့လိုမျိုးစီးပွားရေးပို့ပြီးတော့ပြန်ပြီးတော့ကောင်းလာဖို့ကောင်းကောင်းလည်းပတ်နိုင်ဖို့ဘယ်လိုများချင်းကလှုပ်ဆောင်ပြောဆိုတာတွေရှိပါပြီလဲဆရာတော်ဆိုတော့
ဟောပါပေါ့ဒီစိုက်ပျိုးရေးတော့တော့နည်းပတ်တဲ့တော့လည်းနည်းနည်းလေးတော့ဒီဟိုကျန်တဲ့ကဏ္ဍတဲ့ဆိုင်တော့နည်းနည်းပူအားထည့်ပြီးအောင်တွေ့ရအောင်နော်ဟုတ်ကျန်တဲ့ကဏ္ဍကတော့တိတ်အားထည့်ရတော့မတွေ့ဘူးစိုက်ပျိုးရေးမှာတော့ဒုတိယကကျွန်တော်တက်ကတော့ပဲပေါ့ပဲတဲ့ပဲနှမ်းသုံးဆိုတော့အိန္ဒိယနိုင်ငံတော့ကျွန်တော်က9နှစ်စာရောက်ွယ်စာချုပ်ထုတ်တာတွေ့ရတော့ကြီးလူကြီးပေါ့နော်မြေကိုတိုင်ကြီးပဲလို့2သိန်းခွဲပေါ့ဒါတော့ဒီတော့ကျန်တာကစနေနဲ့တည်ထုတ်တာတွေ့တယ်ဒုတိယချက်ကတော့ကျွန်တော်တို့ကစံနဲ့ပတ်သက်ရတဲ့ဒါအရင်အစိုးရလက်ထက်ကလက်ကျန်ပေါ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်စံနေ2သိန်းနောက်လည်းဒီကျွန်တော်တို့ကြီးလူကြီးစံနေ3သိန်းဟုတ်လေကျွန်တော်တို့ကဒီသူပြဿနာရေးကြမှာပဲနိုင်ငံရေးကြက်တဲ့ကြမှာပဲရအောင်နိုင်ငံရေးနဲ့ဗဏ္ဍာရေးကြက်တဲ့ပေါ့နော်ဘာလို့ငွေကြေးနဲ့ပတ်သက်လဲကြက်တဲ့ရှိတယ်ပေါ့နော်ဒီဟာလဲဒီကြားထဲမှာတော့ကျွန်တော်တို့တသိန်းကြီးအောင်ပို့နိုင်တယ်ပေါ့နော်ဒေါ်ကျက်စစ်လည်းခက်ခဲရှိတဲ့အချိန်ပါလေဒါအဲ့ဒီအချိန်မှာလဲတို့ဒီ finance ပတ်သက်တဲ့ support တွေပေါ့သူအစိုးရအနေနဲ့50 billion ကျွန်တော်ထုတ်ပြီးတော့ချီးပြီးတော့ကျွန်တော်ပို့နိုင်တာတွေ့ရပေါ့နော်နောက်အဲ့ဒီကနောက်တစ်ချက်ကတော့ကျွန်တော်တို့ကဒါဒီလင်းကနဲ့စာရုပ်ထုတ်တဲ့ဟာပြီးခဲ့တဲ့အောင်တန်ရင်တသိန်းခွဲစာရင်တသိန်းနဲ့ပေါင်းစံတန်ရင်5,000ပေါ့ဒီနေ့ကလာပါတော့2023မှာကျွန်တော်ပို့ဒါလေးကတော့ဟိုကြိုးရတော့တဲ့သူလုံတိုင်းနဲ့ဟာတော့လုံတဲ့ဟာတော့တွေ့တာပါတော့ဒါပေမဲ့အားလုံးချုပ်ပြီးကြိုးရတော့လေဒီနှစ်ခုဒါလေးလိုရဲလို့လေကနအားလုံးကြတာတော့မဟုတ်ဘူးเนาะကျွန်တော်တို့တိုင်းနေရာတော့အကြောင်းရနှစ်ခုစုံတာပေါ့ကျွန်တော်တို့ကိုဗစ်ဖြစ်တဲ့ဟာလေဒါ international ကဘာမှာပေါ့ရိုက်ခတ်မှုဖြစ်တယ်ဒုတိယချက်ကလည်းကျွန်တော်ကဒါနိုင်ငံရေးအဲကြောင့်ကျွန်တော်ဒီဘာနေဆန်ရှင်နေနေရာတွေကြောင့်မို့ဝေကြီးစည်းစိမ်မှုခက်ခဲတွေရှိတော့ကျွန်တော်ပုံကြီးရကနပါဟု
တ
်ကဲ့တို့ကတော့ကျွန်တော်
ဟုတ်ကဲ့ကျွန်တော်အဲ့ဒီအခက်အခဲလေးတွေကျွန်တော်ဆက်သွားလိုက်ချင်ပါတယ်ဆရာဆိုတော့ခုနကျွန်တော်ဆွတ်တွန်းစပြောထားလိုက်တယ်လို့ပဲလက်ရှိမှာကဟာလာနိုင်ငံတကာကလည်းပဲ PR တွေရှိနေတယ်အကြံနဲ့မှာပဲဒီတွင်းမှာလည်းပဲကျွန်တော်တို့အားလုံးသိတဲ့အခြေအနေတွေကရှိနေတယ်ဆိုတော့ဒီအခြေအနေတွေအောက်မှာပေါ့နော်နိုင်ငံတကာ PR ရဲ့ဒီတွင်းအခြေအနေတွေအောက်မှာရဲ့ဆိုတော့ဆရာဟူတန်းဆိုးအမြင်အရဆိုရင်ဟာလာစီးပွားရေးလောကကအဓိကရင်ဆိုင်နေရတဲ့အခက်အခဲတွေလို့ဆိုရင်ဆရာဘာများအဓိကမြင်ထားပါလဲ
ဒီစီးပွားရေးမှာအခုလက်ရှိမြင်နေရတဲ့ကဲကဲကတော့တော့ပြည်တွင်းဝယ်ယူဟာတော့ domestic consumption ပေါ့နော်ပြည်တွင်းစားသုံးမှုတွေဟာလုံးဝနီးနီးကျနေကြ domestic consumption ကျတာကဒါပြည်တွင်းစားသုံးမှုကျတယ်ဆိုတာပြည်တွင်းမှာရှိတဲ့ဝင်ငွေမရှိလို့ကျတာဝင်ငွေဘာကြောင့်မရှိရလဲဆိုတော့ဒါလုံးလုံးမဲ့မရှိလို့ကျတာဒါဆက်ဆံတယ်လုံးလုံးမဲ့ဘာလို့များတာလဲဆိုတော့ဒါဒီ production တွေရက်ဆိုင်လို့ပေါ့နော် local production တွေရက်ဆိုင်လို့ဒါတော့သိတာဒီချက်ကြောင့်ကြာပေါ့အဲ့တော့ policy ရဲ့ပြောဒီစီးပွားရေးကိုပြန်ပြီးတော့ recover ကုကယ်မယ်ပဲလုပ်တဲ့အချိန်မျိုးရှိပြမဆုံးကဒီကြက်တဲနိုင်ငံတွေရဲ့အများသောပြန်တာသူတို့စတင်တဲ့ဟာတွေကပို့ပုံလဲသူတို့အထိုက်လျောက်ဆက်ပြီးတော့စူးစမ်းနေတယ်ဒါပေမဲ့သူတို့ရဲ့ဟိုဟာစီးပွားရေး priority ပေါ့နော်စီးပွားရေးမှာအဓိကခန်းတာအရေးပါတာသူကလောက်တာနှစ်ခုပဲရှိတယ်နံပါတ်ချက်က domestic production ပေါ့ ပြည်တော်ကုန်စည်ထုတ်လုပ်မှုတွေမြင့်လာအောင်ပေါ့နော်သမှုလုပ်ငန်းတွေအားနေပြီးတော့မှထုတ်လုပ်မှုများဖြစ်အောင်စူးစမ်းမယ်ဒါတစ်ချက်ဒုတိယကအဲ့ထုတ်လုပ်လာတဲ့ကုန်စည်တွေကိုလူထုရအားနေပြီးတော့မှဝယ်လိုအားပေါ့ဝယ်လိုအားမြင့်အောင်လုပ်ရမယ်ဟာပေါ့အဲ့နှစ်ခုကတပြိုင်တည်းလှုပ်ကြတာများတယ်ပေါ့အဲ့နှစ်ခုကတပြိုင်တည်းလှုပ်ဖို့အတွက်ဆိုရင်ဘာလို့လဲဆိုတော့အစိုးရကနေပြီးတော့မှတို့က policy ချလိုက်ပြီပေါ့နော်ဒါ ASEAN crisis ပြီးတဲ့နောက်မှာလည်း ASEAN တက်တဲ့ပြီးတဲ့နောက်မှာလည်းဒီ policy နဲ့ညာဆက်နိုင်ရည်တုံသွားတာပါပုဂ္ဂိုလ်ကတော့ကျွန်တော်တို့ရှိတဲ့ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီ agri ပေါ့ဗျ agri နဲ့ရှိမဲ့ natural resource ရှိမဲ့ဒါပဲဒါပဲဦးစားပေးတာဒါပေမဲ့အလုတ်ကန်အများကြီးကိုဖန်တီးပေးနိုင်တယ်ဟိုပါပေါ့နော်အများကြီးကိုဖန်တီးပေးရတာကတော့ SME လိုမျိုးဒီတော့ကထုတ်လုပ်မှုမြင့်အောင်လုပ်ရတာအဲ့ထုတ်လုပ်မှုကဒီတော့စားသုံးမှုနဲ့ကွဋ်တိပြောင်းပြန်ပြီး engage လုပ်တာပေါ့အဲ့ဒီ policy ကပဲအရေးကြီးတာပေါ့
ဟုတ်
အဲ့ဒီပေါ်တရားရေးကြည့်တဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့သမှုဆောင်လေးတွေအသေးလေးတွေအများကြီးရှိပါမှာ SME ဆောင်လေးတွေ SME တွေအများကြီးရှိပါမှာဒီဟာတွေကိုတော့ကျွန်တော်တို့ကဟို supply chain ကြီးပေါ့ဒီတစ်ခုလုံးဖြစ်စီတစ်ခုလုံးမှာသွားပြီးတော့မှအစိုးရက facilitate လုပ်ပေးရမယ်ညှိနှိုင်းတာတွေလုပ်ပေးရမယ်လိုအပ်တဲ့ subsidy တွေပေါ့နော် subsidy တွေကူညီထောက်ပံ့မှုတွေပေးရမယ
်
ဒါက supply side မှာသူတို့လုပ်ပေးရမှာ
ဟုတ်ကဲ့
အမေဆိုင်မှာဆိုရင်ဒါပြည်သူလူထုကလည်းခုနပြောတဲ့အလုံးလက်မဲ့မရှိတော့ငွေမရှိတဲ့ခါကျတော့အဲဒါအဲ့ရောအင်ဆောင်သူတို့ကိုဘယ်လောက်လူမှုဖွံ့ဖြိုးရေးဘယ်လောက်ထောက်ပံ့တာလို့တော့ကျမရေးဘယ်လောက်ထောက်ပံ့တာဘူးတဲ့ပြည်သူလူထုလည်းငွေဝေးထွက
်ဝေးထွက်ပြန်လာအောင်လုပ်ရ
အောင်အဲ့ဝေးထွက်ပြီးမှပဲထုတ်လောက်တဲ့ဟာကိုသူကဝယ်မှာဟု
တ်ဟုတ်ကဲ့ပါအ
ဲ့ရောအဲ့နှစ်ခုကညီညီမရမှာပေါ့နော်ညီညီမရမှာဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကအများအားအခုချိန်မှာတော့အဲ့လိုပဲလုံးရလိမ့်မယ်လို့ထင်တယ်
ဟုတ်ကဲ့က
ဲ့ဒီတော့ပြောချင်တာက policy တစ်ခုอ่ะဒါ domestic ခြင်းနဲ့ domestic consumption ကိုမြင့်အောင်ဆက်တင်ရမယ်အဲ့ဒီ view ကိုကျွန်တော်စဉ်းစားရမယ်ဒါတိယ
ဟုတ်ကဲ့ဟုတ်ကဲ့ဆရာတော်ဆိုတော့ကကြတော့ဒါကိုယ်တိုင်လည်းလက်တွေ့ခြေထဲဝင်ဝင်လုပ်နေတဲ့အခါကြတော့ဆရာတော်ဆိုတော့အဓိကဘာတွေညာရင်ဆိုင်နေရပါလဲဆရာအခုလက်ရှိအခြေအနေမှာစီးပွားရေးလုပ်ဖို့အတွက်က
ဒီတော့ကွာ banking နဲ့ပတ်သက်တဲ့ပြဿနာမို့ဒါတော့ရေနဲ့ဆိုင်တော့ရောကြတယ်ဆိုရင်လက်ရှိအနေအထားဒီငွေထုတ်တဲ့အခက်အခဲရှိတော့ငွေကြီးလက်ပတ်တယ်ဘောနော်လက်ပတ်ဖို့တော့ခက်ခဲရှိတယ်။နောက်ဗန်နေနေတဲ့ခုနပြောတဲ့ဒီသူတို့ရဲ့ချင်းငွေတော့ပုံမှန်ကျွန်တော်တို့အရေးကြရောင်းတဲ့ဟာတွေဒီမတော်ကားအစလေထုံဆက်ဒီတမ်းမြေဩဇာဘုဒ္ဓဆေးဒီတော့ကျွန်တော်အကျွေးစနစ်ဆိုတော့ရှိတယ်။အခုကဘုဒ္ဓဆေးတို့ဘာလို့လဲကျွန်တော်ကတမ်းမြေဩဇာနဲ့အကျွေးဝယ်လို့မရတော့ဒီသမားတွေအတွက်ခက်ခဲဖို့ဖြစ်တာဘောနော်။တစ်ဖက်ကလည်းခုံသေးတုံးကြီးရတယ်ဒီဒေါ်လာသေးတက်တဲ့အကြောင်းမျိုးပဲ။ဖိတ်ချက်ချက်သမောကရတက်တဲ့အခါတမ်းမြေဩဇာအဲ့ဟာကြီးရတယ်။ဒါပါတခါအကျွေး credit မရှိတော့ဘူးနော်။အကျွေးမရတဲ့ပဲကြောင့်လက်ငင်းဝယ်ဖို့ကြောက်ရတယ်။ဝေကျင်းနဲ့ပတ်သက်ပြီးတော့အရင်းကြီးကငွေရနေတဲ့လူတွေပေါ့နော်။အဲ့တော့သူတွေအဲ့ဒီဟာတွေကလည်းသမားတွေအနေနဲ့တော့ဆက်တွေ့နေရတဲ့ပြဿနာပေါ့နော
်။ဟုတ်ပါဘ
ူး။ဒုတိယချက်ကလည်းခဏဆိုရှယ်ဝတ္ထုတို့ပြောရတဲ့အခါပါတယ်ပေါ့နော်။အဓိကတော့ SME လေးတွေအနေနဲ့လည်းသူတို့ကငွေထဲဝါလဲငွေကျင်းရကျွန်တော်တိုင်းကြီးကဒီခက်ခဲရှိတဲ့ချီးကားဖို့အတွက်တူဝကြီးရ။ဒီချိန်ကျတော့ပို့ပြီးတော့ဖြတ်တာပေါ့နော်။ဒီခဏပြောတဲ့ဒီ finance institution တွေအနေနဲ့လုပ်ရည်ရသွားတယ်။တော့ဘန်ဒီကိုယ်တိုင်ကလည်းသူကရုံးခံနေရတဲ့ဒါဖြစ်တယ်ဖြစ်တယ်။အဲတော့ဘလိုပဲပြောသူတို့တို့ကဒီငွေကြေးနဲ့ပတ်သက်တဲ့အခက်အခဲကပိုပြီးတော့ဝေးဝါးတယ်။နောက်တစ်ခါကလည်းလုံခံမတိကြမီယာမှုတွေကြောင့်ငွေချင်းကားပေးမဲ့ investor လုပ်မဲ့လူတွေအနေနဲ့လည်းနောက်ဆုတ်တာ။နောက်ဆုတ်လာပြီးတော့သူတို့ငွေမှာဖြစ်တဲ့ခုနရွှေတို့ဒေါ်လာတို့ခုနအင်ဂျင်တွေဒါမျိုးပဲမြုပ်မြုပ်နေကြတယ်။လုပ်ငန်းမှာယင်းလို့တူတွေ့ကျွန်တော်ကရှာဖွေရခက်တယ်။ငွေတွေကပိုခက်တဲ့ချိန်ဒီကာလမှာဟုတ်ကဲ့အဲ့တော့ဒီကတော့ခုနပြောတဲ့ finance ပတ်သက်တဲ့ဟာတော့ကျွန်တော်ဘယ်မှာဦးစားပေးအခက်ခဲလို့ကျွန်တော်မြင်တာ
။ဆရာအဲ့မှာလေးဘန်နဲ့ပတ်သက်လို့ကျွန်တော်တို့ဆိုတော့ကျွန်တော်နည်းတော့ဖြတ်မိလိုက်ပါသေး။အခုနည်းနည်းလေးဘန်ကဟိုငွေပူပြီးတော့ပို့ထုတ်ပေးလာတယ်ဆိုလားလို့ဆရာအဲ့ဒါဟုတ်လား
။ဟုတ်ပါတယ်။လွန်ခဲ့တဲ့ဒီနေ့ပြည့်ပြီတော့ဒီနေ့လောက်ကာလမှာတော့ဟိုပြောရတော့ရအင်ဒီကေတာကြည့်တယ်ဆိုတော့ပါဆန်တွေကြည့်လိုက်တယ်။ရင်တော့အကောင့်ထဲမှာရှိရတယ်အကောင့်ပြင်မှာရှိရပါဆန်တွေကများတာပေါ့နော်။ဟို5 6 9 10လောက်ဖြစ်တယ်။သူကတော့ဟိုဒီ condition ပေါ်မူတည်ပြီးတော့300 900လောက်ဖြစ်တယ်။နောက်ဆန်တော်များများကလုံးဝအရင်တော့ကြတော့ငွေသားပဲ။သူကတော့ကတ်စနစ်ကိုလက်ခံလာတယ်။သူကကတ်တက်ထုတ်တယ်ဆိုရင်သူကဘန်နေနေနဲ့50ရင်းလုံးပြန်ပြီးရမင်းငွေထုတ်ပေးရလို့
ဟုတ်ကဲ့
။နောက်ခုနကသူဘန်နေနေနဲ့လေအရင်တော့လုံးဝရက်ထားနေခုတော့ပုံမှန်တပတ်ကိုဘလောက်ပြန်ထုတ်တဲ့ဟာပေါ့။သူပြောရရင်တော့အချိန်ကာလတစ်ခုတည်းဖြစ်လာတာပေါ့
။ဟုတ်ကဲ့။ဒီထဲမှာဟုတ်ကဲ့ပုံမှန်မဟုတ်သေးဘူးဆိုပေမဲ့နည်းနည်းလေးအချိန်တော့ပြန်ယူနေတဲ့သဘောရှိပါတော့ဗျာဟလား
ဟုတ်တော့ကျွန်တော်မဲတကယ်လည်းတော့65 90လောက်တော့ပြန်ပြီးတော့ပြန်ပတ်လည်နေ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုကကျွန်တော်တို့တောက်လျှောက်ရှိလာခဲ့တဲ့ဒီဘက်ရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဟ ဟိုပြန်ပြန်ထွက်သွားနေကြတဲ့တရင်တွေကျွန်တော်တို့တွေ့နေရဥမာ Chevron တို့ Telenor တို့ Kevin တို့စသဖြင့်ပေါ့နော်ဆိုတော့အဲ့ဒီလူမျိုးထွက်သွားတဲ့ဒီပါရင်းနှီးညွှန်းနှံမှုတွေနေရာမှာဟလာတခြားအစားထိုးဝင်လာမဲ့ဒီပါကနေပြီးတော့တခြားအစားထိုးဝင်လာမဲ့ရင်းနှီးညွှန်းနှံသူတွေလည်းပဲရှိခြင်းရှိမယ်ဒါမှမဟုတ်လေပြည်တွင်းကနေပြီးတော့ပဲဟလာထွက်သွားတဲ့လူတွေရဲ့ share တွေကိုပြန်ဝယ်ပြီးတော့လုပ်ငန်းဆက်လုပ်မဲ့လူတွေရှိတယ်လို့လည်းပြောနေကြတယ်ဆိုတော့အဲ့ဒီလိုနီးအားဖြင့်ဒီရင်းနှီးညွှန်းနှံမှုတွေကိုရရှိမှာကြားကန်နိုင်မဲ့အလားအလာရှိပါလားဆရာရင်းနှီးညွှန်းနှံမှုတွေတစ်ဆင့်ပြန်တက်လာနိုင်မဲ့အလားအလာရောရှိနိုင်ပါလားဆရာဘယ်လိုမြင်ပါလဲ
ရှိပါတယ်ရှိတယ်ဆိုတာအဓိကတော့ policy level လူတွေကလေဒီဟာကိုဟိုထွက်သွားတဲ့ဒီ investment တွေနဲ့ပတ်သက်ပြီးတော့မှအဲ့ဒီဟာကိုစားထုတ်ဖို့ပေါ့နော်စားထုတ်ဖို့အတွက်ဆိုရင် policy level လူတွေကဒါတွေကိုကျွန်တော်အယူဆရဆိုရင်ဒေတာလေး monitoring လုပ်ပြီးတော့မှဒီနေရာကိုစားထုတ်ဖို့ဆိုပြီးတော့တကယ်ကို grand strategy ပေါ့နော်သူတို့ခေါင်းထဲမှာရှိတဲ့နေလို့ထင်တယ်အဲ့တော့မြန်မာနိုင်ငံမှာကြတော့ဟိုလူတော်တော်များများကဟိုကျွန်တော်ရေးတဲ့ဆောင်းပါးတွေမှာပါတယ်မြန်မာနိုင်ငံတော်တော်များများမှာပတ်စံနေရှိကြတယ်မြန်မာနိုင်ငံမှာပတ်စံနေရှိကြတယ်ဒါပေမဲ့ဒီပတ်စံကိုဘယ်လို allocation လုပ်ရမလဲဆိုတာကြတော့
ဘယ်နေရာမှာရင်းနှီးမြှုပ်နှံမလဲဘယ်လိုတိုးအောင်လုပ်မလဲ
အဲ့ဒါကြတော့မလုပ်တတ်ကြဘူးပတ်စံတော့ရှိကြတယ်အဲ့တော့မရှိရှိတဲ့ကကြတော့ဒီပတ်စံကိုတော့ဘာပဲလုပ်လဲဆိုတော့မြဲများမြတ်ပြီးတော့ဟိုပါဘောနော်ဟိုပေါ်လွယ်တဲ့ဟာပေါ့ရေပေါ်စီစီးပွားရေးပေါ်ရဥမာကောင်းဝယ်မယ်ရေဝယ်မယ
်စိတ်ဝယ်မယ်ပြန်ရ
ောဒါပဲဒီအရေးလုပ်မယ်ဒါပဲလုပ်ကြတာလုပ်ကြတော့ဒီမြန်မာနိုင်ငံသားတွေတော်တော်များများမှာပတ်သက်ရှိတဲ့ဒီဟိုကျွန်တော်တို့ပြောရတာ money ပေါ့ဗျာအဲ့ money ကိုကျွန်တော်တို့ကဘယ်လိုပုံပတ်လုပ်မလဲပေါ့ရေချော်မလဲပေါ့အဲ့တော့ရေချော်မယ်ဆိုရင်မြန်မာနိုင်ငံမှာဒီချိန်ဆိုရင်မှန်တယ်ပြောရရင် stock market တွေ capital market တွေရှိရင်တော့ဒါအကောင်းဆုံးချိန်ပေါ့ဒီဟာတွေကို store တွေပါရအောင်အဲ့တော့အဲ့ store တွေကို stock market မှာ list လုပ်ဖို့ဆိုရင်ခုနပြောတဲ့ကမ္ဘာနိုင်ငံကနေပြီးတော့ထွက်သွားတဲ့ Kering တို့ Chevron တို့အခုပြောတဲ့ဒီ company ကြီးတော်များများ Telenor တို့ပေါ့နော
်ဟုတ်ကဲ့
သူတို့ကထွက်သွားလို့ရှိရင်သူတို့ထွက်သွားလို့ရှိရင်ဒီ share ဟို share ပိုင်ရှင်တွေတော်တော်များများသူတို့ကြိုက်တဲ့လူကိုသူတို့ share ရောင်းလို့မရအောင်
ရောင်းမရအောင
်နိုင်ငံတကာရှိတဲ့ဒါ principle ပေါ့နော်
အဲ့
တော့ဒီနိုင်ငံမှာမူရင်းနိုင်ငံမှာရှိတယ်ဒီ share ကိုစိတ်ဝင်စားတဲ့နိုင်ငံတော့အရင်ရောက်ရတာခင်ဗျားရောက်လိုက်တဲ့ share ရဲ့ percentage block ကိုမြန်မာနိုင်ငံတော့ပြန်ပေးရမယ်ဆိုရင်အားမျိုးရှိတဲ့အတွက်ရှုခိုင်းလူလားသူတို့ဝယ
်ဟုတ်ပါတယ်ရှုခိုင်း
ရှုခိုင်းလူကဒါလို့ရမလဲဆိုတော့ stock market မှာသူကအဲ့တော့တင်ပြီးတော့မှာ share တစ်ခုချင်းပြန်ရောက်မှာ share တစ်ခုတစ်ပေါင်းပေါ့ဗျအဲ့တော့ဆိုရင်ဒီသက်သာဒီထဲမှာလင်းနေတော့ဟုတ်က
ဲ့အ
ဲ့တော့ဆိုရင်ဒီရဲ့စီးပွားရေးထွက်လာတဲ့အမြတ်တွေကိုလည်းပြည်သူလူတွေစားလို့ရတယ်
ဟုတ်ကဲ့။
ဒါမျိုးကိုရှိနေတဲ့ဒီ policy maker ကတော့ထိုင်ကြည့်နေကိုလို့ရပါတော့
။ဟုတ်ကဲ့။
ဒါဆိုတော့ဒီနိုင်ငံသားတွေထွက်သွားတာတော့ပါဘူးဆိုတော့ကျွန်တော်ဖြည့်ဆည်းရရနည်းလမ်းတစ်ခုလို့မြင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျ။တော်စိုးထွန်းရောဆရာဒီ unity ပါ unity လုပ်နေမှုနဲ့ပတ်သက်ပြီးတော့ထွက်သွားတာဒီထွက်သွားတဲ့နေရာမှာအသာထိုးဝင်ဖို့ပြည်တွင်းလုပ်ငန်းရှင်တွေကဝင်နိုင်ဖို့ဆရာတို့အမြင်ပါတော့ဘယ်လိုရှိပါလဲဆိုတာကိုယ်တိုင်လုပ်ငန်းရှင်တူကြီးနေ
။တစ်ဖက်ကတော့ခုနကတော့ဒီဘထွက်သွားတာတော့လေကျွန်တော်တို့အနေနဲ့တော့မကောင်းဘူးဗျ။အဲ့ဒီအရင်ရှိရတော့အခုတိုင်းပြည်တော့ပိုပြီးကောင်းတယ်ပေါ့နော်။ဒါပေမဲ့ထွက်သွားလို့လေလုပ်ငန်းတွေရပ်သွားတော့မဟုတ်ပါဘူး။လူတွေရုပ်တွေဆင်းတိုင်းထွက်သွားရနေပဲရပ်သွားရတော့မဟုတ်ဘူး။ဘာလို့လဲ။ဒါကိုပြောသလိုပဲအဓိကဟန်ဒူဘာလုတ်လိုက်တာ
။ဟုတ်ကဲ့ခင်ဗျ
ာ။ဒါထွက်တော့သွားလို့ဒယ်နိုရီကဆက်တွေဖုန်းတွေပိတ်သွားတာမဟုတ်ဘူး။နောက်တစ်ယောက်ပေါ့ပြီးသွားတာပေါ့နော်။ပထမတော့လေဘရွန်ကနိုင်ငံက invest လုပ်တဲ့လူကိုရောင်းဝင်တ
ယ်။ဟုတ်တယ် M1
policy အတိတ်ရတော့သွားတော့ဒီရွှေခဲမြူပေါ့ကွာပြီးသက်ကဒီလုတ်တဲ့ရွှေခဲလေးကုမ္ပဏီကိုကျွန်တော်ထည့်ဖို့ကြတော့ဟိုလုံနေလို့ကျွန်တော်ကြားရပါတော့
ဟုတ်ကဲ့
အဲ့တော့ဟိုဒါတော့လေဟိုဘာပဲလဲဆိုတော့တူတူတော့ပြန်ညှိသွားတာပေါ့ဒါနဲ့ကုမ္ပဏီကုန်လုံးရဲ့အဲ့လိုပေါ့တူတယ်လို့ Chevron ထွက်တယ်လို့ပြောရင်နောက်လူကဝမ်းသာပေါ့သူကရေနံရှာတော့တာဖြတ်တာဖြတ်နေရရောင်းလုံးနန်းနန်းထွက်သွားရင်တော့ဘလူကမယူရင်မြမရေနံတဘာတန်းခွေဆိုတော့တိတ်နေမှာတော့သူကတူတော့ဟိုလိုမျိုးပေါ့ share ဓာတ်ပါဆန်းတော့ပဲရှိရတယ်ဟိုကသူဘလူကမယူတယ်ဆိုတော့သူကကောက်သိမ်းပြီးတော့ပတ်စံကောက်တဲ့နေပဲရှိတာပဲ
။
အဲတူးရဲ့နေရာမှာ risk များတာရင်းနေကဟိုကျွန်တော်တို့ထီထိုးသလိုပဲ။တွေးပြီဆိုရင်တော့သူနှစ်အကန့်အသတ်ကရှိတယ်။သူတို့ရှိပါတယ်ဒီဟာလေအချိန်ကာလတော့အရင်ကြီးကျော်နေပါပြီ။တော့တီးတော့လို့ဆက်ထုတ်လို့တော့၄၅ဆန်နေပို့တော့ပုံမှန်နည်းဖြစ်လို့တည်းဖြစ်မှာပါ။အကြောင်းရတော့အများကြီးပေါ့ကျွန်တော်ကဒီဝိုင်းတွေတမားတွေအနေနဲ့တွေးတဲ့ပုံစံတော့သူနိုင်ငံရေးအပြင်ပေါ့တခြားအချက်တွေပါပါပါ။ကိုပြောရတာလည်းခက်တယ်။
ဟုတ်ကဲ့ဟုတ်ကဲ့။
ဒါဆိုတော့ဟိုစေဟွာခင်မာလာတူးတဲ့ဟာပဲလေအဲဒီကုန်လုံးလုပ်ခဲ့
တာ
ကိုစင်ဟု
တ်ဟုတ်တယ်ဟုတ်တ
ယ်အားနေပဲရှိရသူလုပ်တာကြာပြီ
ဟုတ်တယ်
တချို့ investment တွေပေါ့ကားစက်ရုံဟာမျိုးဆိုတယ်ဟိုအရင်ကောက်က99ရာစတဲ့စက်ရုံတွေရှိတယ်ဂျပန်စက်ရုံတွေတော့ ဟိုပြောရတာဗျအခုမှထွက်ပါလားဆိုဘယ်လိုထွက်မှာလဲဟိုဟိုပြောရတော့လေဟိုအကြောင်းအရာတော့အများကြီးပါဟိုတို့ရတခါကြတော့လေအချို့လိုက်ဘုံကြီးနဲ့လက်တူပေါ့ချိန်ကောင်းလုံးထွက်လိုက်တာမျိုးလည်းရှိနေ
ချိန်ပေးပြီးတော့ဆွေးနွေးပြည်တယ်ဒေါက်တာဆိုဆရာတော်ဆိုတို့အမှုစလုံးကိုဒီပဲကျေးဇူးတင်ပါတယ်ခင်ဗျာ